တနိုင်ငံလုံးအတိုင်းအတာနဲ့အဖြစ်ခက်ရစေးရေးလက်မှတ်များကို2015ခုနှစ်ရွေးကောက်ပွဲမတိုင်ခင်ရေးထိုးနိုင်ဖို့ကြိုးစားနေချိန်မှာပဲကရင်ပြည်နယ်ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်ကနေရာတချို့တွေမှာတနတ်တန်တွေကြားနေရပါတယ်ဒီတန်တွေဟာမကြသေးမီကမှရပ်တန့်သွားတဲ့ရှမ်းပြည်မြောက်ပိုင်းကိုကနယ်မှာဖြစ်ပွားခဲ့တဲ့စစ်ပွဲတွေလိုပြင်းထန်ခြင်းမရှိပေမဲ့အစိုးရဘက်ကရောတိုင်းရင်းသားဘက်ကပါတဖွားဖွားပြောဆိုနေတဲ့သာဝရငင်းညာရင်တိစောက်နိုင်မှုအရေးမှာတော့အခန့်အထားတွေဖြစ်နေရတယ်လို့သုံးသပ်နေကြပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကရင်ပြည်နယ်ကော့ကရိတ်နယ်ထဲမှာလက်တလောအစိုးရတပ်တွေနဲ့တိုက်ပွဲဖြစ်ပွားနေတဲ့ DKBA အဖွဲ့ကတပ်မှုတစ်ဦးဖြစ်တဲ့ဗိုလ်ချုပ်ကျော်သက်ကအခုလိုပြောပါတယ
်ညီဆိုင်ရတော့ရရဖို့တော့ကျွန်တော်ဆရာတော့မလွယ်လာပါဘူးအခုကတိုက်ပွဲဖြစ်တာကျွန်တော်တို့ DKBA အဖွဲ့မဟုတ်ပါဘူးခြေလို့လဲဆိုရလဲထိုးစစ်စင်တာပဲလေနော်ဒါတော့ပလော်ပဲဟုတ်လားလည်းညွန်တာဆက်ဖြစ်သွားတယ်ကျွန်တော်ကအစိုးရကတော့ညီဟေလို့ရှိတယ်ပါလေ။ဟိုသူတက်မလို့ဟဲ့ကဒီညီဟေမလို့ရှိဘူးလည်းမျိုးဖြစ်သွားတယ်ပေါ့
။ဖြစ်ပွားနေတဲ့တိုက်ပွဲတွေဟာပြင်းထန်လာစရာရှိတယ်လို့လည်းဆိုပါတယ
်။ကျွန်တော်စကားလာတာရှိတယ်။ဆန္ဒကာရကျွန်တော်ရှိပြီလို့ပေါ့။ခုနှစ်နေမှလည်းခုနှစ်နေမှဟိုစကားလာတာလည်း။နောက်တော့ခုနှစ်နေမှလာပြည့်ပြီဆိုတော့ပြောလို့မတတ်ဘူးလေနော်လူမျိုး။ဘယ်လိုပြောရအောင်တမလေးလေးပါတယ်တမလေးလေးလည်းပါတယ်။ရှစ်တောင်တည်းရလဲဟိုထာခါဆက်နေပါတယ်ပြီးရတနေ့လိုက်တယ်လဲပါတယ်ဒီကြည့်လည်းများကြီးပါတယ်နော်ဒီကြည့်တော့65တက်ဆုံရ15တော့တက်ဆုံရ16တော့တက်ဆုံရ10ခုတက်ဆုံရ18တော့ပြီးတော့တက်ဆုံရနေ့နေ့တော့အလိမျိုးအများကြီးပါတယ်လေအဲအားဆိုတော့အများကြီးပေါ်ဆိုတော့တစ်ခါကြောက်ကြောက်ရှိပေါ့
ဘုကျုပ်ကျော်တဲ့ပြောပြသွားတာပါအဝေးပြေးလမ်းတဲ့နဲ့လမ်းဟောင်းနေရာတွေကစတင်ခဲ့တဲ့တိုက်ပွဲများဟာဘူဂျုတ်ကျော်တဲ့ရဲ့ဌာနချုပ်ကိုအမြင့်လှန်မှုအထိရည်ရွယ်လာပုံရတယ်လို့ဆိုပါတယ်။လက်ရှိအနေနဲ့အစိုးရဘက်ကတန်ချက်ကံကာ၅စီးနဲ့အတူထောင်ထဲချီတဲ့နှင်အားနဲ့တိုက်ခိုက်နေတာပါ။အခုလိုတိုက်ခိုက်ရခြင်းဟာစီးပွားရေးအရနယ်မြေလူတာဖြစ်တယ်လို့ဘူဂျုတ်ကျော်တဲ့ကပြောပါတယ်။လက်ရှိအနေနဲ့အာရှလမ်းမကြီးမှာကရင်အဖွဲ့၃ဖွဲ့ဖြစ်တဲ့ GNU, DKBA နဲ့ KNLAPCငင်းငယ်ကောင်စီစတဲ့တက်တွေနေရာယူထားတာဖြစ်ပြီးအခုဒီလန်းနှမ်းလန်းနေရာကိုအစိုးရတက်တွေနဲ့ BGF လို့လူသိများတဲ့ဘုံမူကြီးစောချစ်သူရဲ့တက်တွေအင်အားသုံးပြီးနေရာယူထားလိုက်ကြပါပြီဒီနေရာမှာ KNU နဲ့ငင်းငယ်ကောင်စီကတော့အကျဲအကျဲမဖြစ်လို့တာကြောင့်အသာရှူသွားကြတယ်လို့ဗိုလ်ချုပ်ကျော်တက်ကပြောပါတယ်ဒါပြင်အစိုးရကလည်း DKBA ကိုပြစ်မှတ်ထားပြီးဖြိုခွင်းဖို့ကြိုးစားနေတယ်လို့ဆိုပါတယ်ဒါပေမဲ့အစိုးရနဲ့အဆင်ပြေပါတယ်ဆိုတော့ KNU အဖွဲ့အပါအဝင်ကရင်တပ်တွေအနေနဲ့မသိကျင်အောင်ဆောင်နေမှာမဟုတ်ဘဲအနီးကပ်စောင့်ကြည့်နေတယ်လို့အမည်မဖော်လို့တဲ့ကရင်ခေါင်းဆောင်တူကလည်းပြောပါတယ် DKBA အဖွဲ့ကပြောတာကတော့အရေးကြီးရင်ကရင်အချင်းချင်းသွေးနှီးပြမှာဖြစ်တယ်လို့ RFA ကပြောပါတယ်ဒါကကရင်ပြည်နယ်ကအခြေအနေပါအလားတူပဲကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မှာဖြစ်ပွားနေတဲ့တိုက်ပွဲတွေအားလည်းစီဘွားရေးခွင်လူတဲ့အခြေအနေလို့ဆိုပါတယ်ပြီးရဲ့ရပိုင်းကစပြီးအရင်ကတစ်ကြိမ်တစ်ခါမှတနတ်တန်မကြားရတဲ့ကချင်ပြည်နယ်စွန်ပရာဘုံကအခြေအနေကို KIA စစ်မဟာဗျူဟာဌာနအကြီးအကဲဘုံမူကြီးစောတောင်ကပြောပြပါတယ
်သူတို့ကတော့ပြောတယ် KIA တွေရဲ့နေမြေကအေယဝဒီနဲ့အရှိတ်ကမ်းမှာပဲဒီအနောက်ဘက်ကမ်းမှာမဟုတ်ဘူးဒါကြောင့်မို့အဲ့ဒီအနောက်ဘက်ကမ်းကစခန်းကိုရှေ့ပြေးဖို့ဆိုပြီးမှည9နိုင်လောက်မှာစာဝင်တယ်နောက်မိနစ်မနေ့9နိုင်လောက်ဆိုဟိုမှာတိုက်ပွဲမနေ့ကတော့လေရင်နဲ့ jet fighter နဲ့စက်တစ်ခွဲလောက်မှာတစ်ချိန်ညနေ3နိုင်လောက်မှာတစ်ချိန်မစီနဲ့2ချိန်ပေါ့ဒီမနေ့ပိုင်းကတော့ကျွန်တော်လက်နက်ကြီးပြစ်နေတယ်ဆိုတာပဲကြားသေးတယ
်အလားတူပဲဖားကန်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေအားလည်း KIA အဖွဲ့ကစက်ကြီးကောက်လို့ဖြစ်တယ်ဆိုပြီးအစိုးရတပ်ဖွဲ့တွေကအကြောင်းပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးဘုံမူကြီးစောတောင်ပြောတာကတော့
အများအခွာတော့ဆက်ကြီးပေါ့ကျွန်တော်တို့နေနေတာခုံကောက်တာပေါ့ခုံကောက်တယ်ဆိုတာကတော့ကျွန်တော်တောက်လျှောက်ကောက်နေတယ်အပြစ်ခတ်ရဆိုင်းရေးလုပ်ထားတဲ့အချိန်မှလည်းကျွန်တော်တို့ကောက်တယ်ဒါကကျွန်တော်ရဲ့တော်လိုင်းရေးရံပုံဝင်အနေနဲ့ကျွန်တော်စီမကောက်တယ်ပြီးတော့မှခုံအကောက်တွေဆိုတာမြေခုံကနေအစရှိတယ်ပို့မှဖက်ကန်ဒေတာဆိုရင်ကျွန်တော်တို့ကြောက်စင်းတွင်းတယ်ကြောက်စင်းလုပ်ွက်တယ်ဘယ်နှပြင်းဟဲ့တဲ့ဆိုရင်တွင်းလိုက်ကျွန်တော်တို့နေ့တိုင်းကောက်လာတယ်ရှိပါလေအခုနောက်ပိုင်းမှာကကျွန်တော်တို့နာမည်လည်းသုံးစားမှကောက်တာတွေလည်းရှိလာတယ်အဲ့ဒီဟာကိုအကြောင်းပြပြီးတော့မှ အဲ့ဒီစခန်းတွေကိုသူတို့ကဝင်တိုက်တာတွေအဲ့ဒီအခွန်ကောက်တယ်စက်ကြီးကောက်တယ်ဆိုတာမျိုးနဲ့အကြောင်းပြမှာဝင်တိုက်တာတွေရှိတယ
်ကဲကတိုင်းသားလက်နက်ကန်တွေကြီးစိုးနေတဲ့နေရာတွေမှာငွေကောက်ခံတာဟာနှစ်ပေါင်းများစွာကြာခဲ့ပြီဖြစ်ပါတယ်ဒီပြဿနာဟာငញ្ញမ်းရေးတိဆောက်ရေးမှာအဓိကကျတယ်လို့မဆိုနိုင်ပေမဲ့ဇပွဲဝိုင်းပေါ်မှာအဓိကဆွေးနွေးရမယ့်ကိစ္စပဲဖြစ်တယ်လို့သုံးသပ်သူတွေရှိပါတယ်လွှတ်တော်တွင်ရှိပြည်တွင်းငញ្ញမ်းရေးဖော်ဆောင်မှုကော်မတီရဲ့အတွင်းရင်းမှုလွှတ်တော်အမတ်ဒေါ်ဒွဲဘူးပြောတာကတော့
KIA ဘက်ကလည်းစီးပွားရေးကိစ္စရဲ့ရှိမှရပ်တည်နိုင်မှာဟုတ်တစ်ဖက်ကလည်းဒီဘက်ကလည်းနိုင်ငံတော်ရဲ့ကိစ္စရပ်တည်နောက်မှဒီလိုဆက်ကြေးကောက်တာပြည်သူလူထုထိတယ်ဆိုမှပြောရတဲ့ကိစ္စတွေကဒီလိုပဲလေထဲမှာပြောနေတာမဟုတ်ပဲနဲ့ပေါ့နော်ဒီစပွဲပေါ်မှာဆွေးနွေးတဲ့အခါကြောင်းတဲ့တယောက်ပွန့်ပွန့်လင်းလင်းတာကိုပြက်ပြက်သားသားဆွေးနွေးတာကျမတို့ပေါ့နော်အဖြေတစ်ခုမထွက်ချင်သေးပါရက်တည်နိုင်ဖို့တည်းဘယ်လိုဆောင်ရွက်မလဲဆိုတာတစ်ဖက်နဲ့တစ်ဖက်နားလည်မှုနဲ့ဒါပြက်ပြက်သားသားဝိုင်းဝန်းဆွေးနွေးပြီးအဖြေရှာမှဒီကိစ္စတွေကပြီးမှာအခုကျတော့အဲ့လိုမဟုတ်ဘူးပုံမှန်ရှိတဲ့စီးပွားရေးတွေအပေါ်မှာလည်းပြက်ပြက်သားသားလည်းမရှိဘူးပေါ့နော်ဒီဘက်ကလည်းမပြက်မသားဘူးဆွေးနွေးဝိုင်းနေမှာလည်းကျမတို့ပါတလောက်ကတော့အဲ့ဒီကိစ္စတွေတိတ်မပြောဘူးလို့ထင်တာပဲဒီကိစ္စတွေမရှင်းတွေ့ရတော့ဒီလိုကတိုက်ပွဲဖြစ်နေပြီးတော့တိုက်ပွဲဖြစ်နေတဲ့ရွေးရလဲဒီစပွဲပေါ်မှာဆွေးနွေးမှုရလဲဘယ်တော့မှအောင်မြင်မှာမဟုတ်ကျမတို့ကအဲ့လိုပဲမြင်တယ
်ဒေါ်ဒွဲဘူးပြောပြသွားတာပါတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရက်တီနိုင်ရေးဟာစက်ကြီးလို့လူသိများတဲ့အခွန်ကောက်ခံမှုပေါ်မှာမူတည်နေတာညင်းလို့မရတဲ့အချက်ပါဒီအချက်ကိုစပွဲပေါ်မှာတင်ပြီးဆွေးနွေးခြင်းမပြုတာဟာစစ်မှန်တဲ့ငញ្ញမ်းရေးကိုအလန်းဝေးစေမှာဖြစ်တယ်လို့ဒေါ်ဒွဲဘူးကပြောပါတယ်တကယ်ကငញ្ញမ်းရေးဆွေးနွေးပွဲတွေမှာတမတော်ကိုယ်တိုင်ထဲထဲဝင်ဝင်ပါဝင်ပြီးမြေပြင်မှာလက်တွေ့ဖြစ်နေတာတွေကိုချပြဆွေးနွေးနိုင်ရေးဟာအမှန်တကယ်လိုအပ်ချက်ပဲမဟုတ်ပါလားခင်ဗျာ